မြန်မာနိုင်ငံတဝှမ်းဒီရပိုင်းအတွင်းမှာမုတ်တုံမိုးဆက်လက်အားကောင်းနေပြီးမိုးသက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေကြီးတက်ရေကြီးမှုတွေဆက်ဖြစ်နေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်အဆောက်အဦးနှမြုံမှုတွေရှိနေပါတယ်။ရေဘေးကြောင့်ပြည်နယ်နဲ့တိုင်းငါးခုမှာဒေသခံတသိန်းကျော်ကိုဘေးလွတ်ရာခိုလုံနေရပြီးတေဆုံးသူအရေအတွက်ကတော့12ဦးထက်မနည်းရှိသွားပါပြီ။ပျောက်ဆုံးသူအတော်များများလည်းရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။တရက်ပိုင်းတွင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွင်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခသည်တွေပြင်လူတေဆုံးမှုအထိဖြစ်ပွားလာနေခဲ့တာပါ။မွန်ပြည်နယ်ဘီလင်းမြို့နယ်မှာရေကြီးမှုတန်ကိုဆိုးရွားစွာခံရသလိုရည်ကြီးမှုကြောင့်ရန်ကုန်ဘီလင်းမော်လမြိုင်မော်တော်ကားလမ်းပိတ်ထားရလို့ကုန်စီနဲ့သွားလာရေးပြတ်တောက်နေတယ်လို့တောင်းရောက်ကူညီပေးနေတဲ့မွန်ပြည်နယ်တိုင်းဒေသလုံခြုံရေးများတင်တွင်းမှုမင်းပညာဆန်းကအခုလိုပြောပါတယ
်အဓိကကြီးရှန်လာတော့ပေါ့နော်အဲ့တော့ဒီဘီလင်းအတွင်းဘက်ကရွာတွေကရေမြုပ်ရေမြုပ်တဲ့အတွက်ဒီလူတွေကတော့သွားလို့လည်းမရလာလို့လည်းမရပါဘူးအဓိကကတော့စားတောက်နေဖို့ခံရခက်ခဲရှိတာပေါ့အခုကားလည်းမပေးသွားဘူးလေအတော်လုံးရပ်ထားတယ်အဲ့မှာရှိတဲ့မော်တော်နဲ့နည်းနည်းပါးပါးကူးတာလည်းအဲ့ဒါလည်းပွားရတာလုပ်တဲ့လူတွေပဲများတယ်ခကြီးတယ်လည်းမပေးကူဘူးဆိုရေအနေရဲ့ရှိအောင်ဒီမော်လမြိုင်ရန်ကုန်လမ်းကတော့ပိတ်ထားတယ်ပေါ့နော်အခုလိန်ရင်တော့လုတ်ပြီးနေတယ်အရေးကြီးတယ်ဆိုရင်တော့လိန်ရင်နဲ့သွားဖို့ကုန်စည်စင်းမှုကတော့မရှိတော့ဖြစ်သွားတယ
်လက်ရှိဘီလင်းမြို့နယ်မှာရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အခြေအနေကိုတော့မုံမြင်နယ်လှုပ်တော်ကိုစီလေတောက်တာခင်နိုင်ဦးကအခုလိုပြောပါတယ
်ဒီဘေးဆောင်ကျမ်းမှာနေထိုင်ရရှိနေထိုင်တဲ့ပြည်သူ12,303ရှိတယ်အဲ့ဒီလူတွေကိုကျွန်တော်တို့သောက်ပန်းပစ္စည်းတွေခင်းတဲ့ပြည်နီရောက်အောင်ဖွဲ့စည်းပေါင်းကြောင့်ပေါင်းဆက်ပြီးတော့ပို့ပေးနေပါတယ်
ဘီလင်းမြို့နယ်တွင်ရေကြီးလေပြင်းတိုက်ခတ်မှုကြောင့်ထိခိုက်တိုက်စုံးမှုနဲ့နေအိမ်ပျက်စီးမှုအခြေအနေကိုတော့ဘီလင်းမြို့လူမှုဖွဲ့စည်းရဲ့ညှိနှိုင်းရေးမှူးသောအိမာကခုလိုပြောပါတယ
်ထိခိုက်တိုက်စုံးမှုဟာပထမဦးဆုံးကယ်ဆယ်ရေးလုပ်တဲ့တပ်မတော်သား3ဦးပါအခုလက်ရှိအနက်ကြီးဘက်အချမ်းကအယောက်20ပျောက်ဆုံးတယ်လို့ကြားပါတယ
်ဘီလင်းမြို့ဒုက္ခသည်စခန်းမှာလိုအပ်တဲ့အကူအညီရနေပေမဲ့ဝေးလံခေါင်ပါတဲ့ကျေးရွာတွေမှာအကူအညီမရောက်တာရှိနေတယ်လို့အခက်အခဲတွေရှိနေတယ်လို့လည်းသောအိမာကပြောပါတယ်မုံပြင်းနယ်တွင်ကြံ့မြို့မြို့နယ်ရေးမြို့နယ်ဘက်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခတွေထောင်ထဲကြီးရှိနေသလိုပေါင်မြို့နယ်ဘက်မှာလေပြင်းတိုက်ခတ်မှုကြောင့်အင်ဂျီ30ဝန်းကျင်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်တထုံမြို့နယ်တွင်မှာလည်းမိုးဆက်မပြတ်ရွာသွန်းနေမှုကြောင့်စူလိုင်လ29ရက်နေ့ထိရေဘေးကယ်ဆယ်ရေးစခန်း၄ခုမှာလူကြီး930ဦးလာရောက်ခိုလုံနေကြရပါတယ်စူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုတွေနဲ့ကြုံကြိုက်လာတာကြောင့်အနည်း50ကျော်တွင်ရေကြီးမှုတွေဖြစ်ပွားလာနေတာပါအလားတူကရင်ပြည်နယ်ဘက်မှာလည်းရေကြီးမှုကြောင့်မြို့နယ်6မြို့နယ်ကဒေသခံပြည်သူတွေရေဘေးသိမ်းရှောင်နေရပါတယ်ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ကြုံတွေ့နေရတဲ့အခြေအနေကိုတော့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကအခုလိုပြောပါတယ
်ဒီနေ့ငလမလောက်ကျသွားတယ်ဆိုပေမဲ့မြို့ပေါ်မှာကြည့်တော့အဲ့ဒီကဒီတိုင်းဒီတိုင်းလည်းလိုပဲဖြစ်နေတာပေါ့နော်ရေဘေးကယ်ဆယ်ရေးခန်းက18ခုရှိတယ်လူကြီးက13,200ကျော်လောက်ကြီးကျွန်တော်ကရင်ပြည်ကောင်လာမျိုးလည်းရှိတဲ့နေရာမှာ6မျိုးလည်းအရေးပေါင်းတာဟုတ်လူတည်ဆုံးမှုကတော့မနေ့လုံးကသိဆိုရင်တော့5 6 6 6ရှိတယ်ရေနှစ်ဖေးတွေပေါ့နော
်ကရင်ပြည်နယ်ဖားမျိုးပေါ်မှာရေဘေးကယ်ဆယ်ရေးစခန်း18ခုဖွင့်လှစ်ထားရပါတယ်ဖားပေါ်မျိုးနယ်တွင်းမှာမိုးပြန်လည်ရွာသွန်းမှုနဲ့သူတန်လွေမြေရေရွန်းစလင်းချောင်းထိတက်လာတာကြောင့်ရေကြီးမှုဖြစ်ပွားခဲ့လို့ရေဘေးချောင်းစခန်း10ခုဖွင့်လှစ်ထားပြီးရေဘေးချောင်းစုစုပေါင်းအိမ်ထောင်စု296စုလူရေ1,342ဦးရှိနေပါတယ်။ဒီရက်ပိုင်းတွင်ရေကြီးမှုတွင်မုံပြင်းနယ်ဘက်မှကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တပ်မတော်သား3ဦးသေဆုံးပြီးအရင်ပြင်းနယ်ဘက်မှာတော့6ဦးရေနစ်သေဆုံးခဲ့တာကြောင့်9ဦးထက်မနည်းသေဆုံးခဲ့တယ်လို့တပ်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်။ဒီရက်ပိုင်းရေကြီးမှုတွင်တိုင်းနယ်ပြည်နယ်9ခုကထိခိုက်မှုအခြေအနေကိုတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားရေးမှူးတောက်တာမင်းသိန်းကအခုလိုပြောပါတယ
်။ဒီနေ့ဒီပေါ်တော့ဒီနေ့လည်းဒီခင်းကတော့ကျွန်တော်တို့အကျန်3,200ဝန်းကျင်ဖြစ်သွားပြီ။ဒေဆုံးဦးရတော့12ဦးရှိသွားပြီခင်ဗျ။လက်ရှိမှာကျွန်တော်တို့ပြည်နယ်တိုင်း5ခုမှာဆက်ရှိနေသေးတယ်။ခရင်ရယ်၊မွန်ရယ်၊သင်းသာရီ၊ပဲခူးမကွေးဒီဒေသတွေမှာကျွန်တော်တို့ဒါရေဘေးရှောင်စခန်းတွေဆက်ရှိနေပါသေးတယ်။ဆိုတော့လက်ရှိအထိရွှေပြောင်းပြည့်ရှိနေတာပြီ။စုပေါင်းစခန်းပေါင်း288ခုကနေပြီးတော့လူကြီးပေါင်း3,300ကျော်ပေါ့ဗျာ။ဒါကြီးပြောင်းရွှေ့နေတိုင်းပြည့်ရှိနေပါလေဗျာ။
မုံပြင်းနယ်နဲ့ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ရေဘေးဒုက္ခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားခြားရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာပြည်နယ်ဆိုရတို့ကနေအချိန်နဲ့တပြေးညီအကူအညီပေးဆောင်နေတယ်လို့ဝန်ကြီးဦးမင်းသိင်ဝင်းကပြောပါတယ် အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြောက်ဝတီပဲခူးမြို့နယ်ရွှေကျင်မြို့နယ်နဲ့မတောင်မြို့အပါအဝင်မြေကန်းသားတွေနဲ့မြေနှိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကကင်းလွတ်ရာကိုရှောင်ရှားကြဖို့နဲ့တန်ကူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကန်းသားနီးနဲ့မြေနှိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့စူလိုင်လ29ရက်ရက်စွဲနဲ့သတိပေးကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါ